ကွန်ဂျာစီရဲ့ယမတန်းမှာများလာတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲ၂၀၂၂ခုနှစ်ကိုကျင်းပနိုင်ဖို့တရုတ်နိုင်ငံဘေကျင်းမြို့နယ်ကာဇက်စတန်နိုင်ငံအယ်မာတီမြို့ကဝင်ရွေးခံခဲ့ပြီးနိုင်ငံတကာအိုလံပစ်ကော်မတီကတရုတ်နိုင်ငံဘေကျင်းမြို့ကိုဒီကနေ့ပဲရွေးချယ်လိုက်ပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီအကြီး ကေတိုမတ်ဘက်ကာကွာလာလမ်ပူမြို့မှာပြုလုပ်တဲ့တရား၂၈ကျင်းမြောက်တွေ့ဆုံပွဲမှာဒီကနေ့တောက်ကြာနေမှာပဲကြီးညာလိုက်တာဖြစ်ပါတယ်။ဘေကျင်းမြို့ဟာ၂၀၁၉ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲကိုလက်ခံကျင်းပခဲ့ပြီးအဲဒီတုန်းကအသုံးပြုခဲ့တဲ့အားကစားနေရာတွေအားကစားဂွင်းတွေကိုဒီဆောင်းရာသီအိုလံပစ်ပွဲမှာပြန်သုံးမယ်လို့လည်းပြောပါတယ်။ကာဇက်စတန်နိုင်ငံကတော့အိုလံပစ်ပွဲကိုတစ ည့်မှုအဖြစ်လည်းယူဆခဲ့ကြပါတယ်။ဒါပေမဲ့ကာဇက်စတန်ကတော့သူ့အနေနဲ့ဆောင်းလာသည့်အားကစားတွေနဲ့လိုက်ဖက်တဲ့ရာသီဥတုရှိပြီးအားကစားသမားတွေနှင်းအစ်စ်ထဲမှာကစားနိုင်မဲ့အခွင့်အလမ်းရှိတယ်လို့ပြောပါတယ်။ဒါပေမဲ့ဝင်ရွေးခံတဲ့နှစ်နိုင်ငံစလုံးဟာလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်ဝေဖန်ပြောဆိုခံနေရပါတယ်။အိုလံပစ်ပြိုင်ပွဲကျင်းပခြင်းအပြင်ဒီနိုင်ငံတွေရဲ့လူ့အခွင့်အရေးလုပ်ငန်းစဉ်အပေါ်မှာအနီးကပ်ဆောင်ချိနိုင်မဲ့အခွင့်အရေးဖြစ်စေသလား။ဒါမှမဟုတ်လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုပေးရများရောက်နေသလားဆိုတာကိုတော့လေးလာဆောင်ကြည့်သူတွေကြားမှာသဘောထားကွဲလွဲနေကြပါတယ်ရှင်။